တော်ရရှင်နာခင်ဗျာအမေရိကန်နိုင်ငံရဲ့ဒုတိယနိုင်ငံသားဝင်ကြီးဖြစ်ပြီးခဲ့တဲ့ပတ်ကမှအသစ်တက်လာခဲ့တဲ့မစ္စတာဂျွန်နီဂရိုပွန်တီဟာနောက်လာစောစောပိုင်းကျလို့ရှိရင်အာရှနိုင်ငံတွေကိုခီးထွက်ဖို့ရှိတယ်လို့နိုင်ငံသားဝင်ကြီးဌာနကမနေ့တုန်းကပဲပြောပါတယ်သူ့ရဲ့ခီးစဉ်ထဲမှာဂျပန်တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကိုသွားဖို့ရှိနေပါတယ်မြောက်ကိုရီးယားနိုင်ငံကိုတော့ဝင်မှာမဟုတ်ဘူးလို့နိုင်ငံသားဝင်ကြီးဌာနကပြောဆိုတဲ့အကြောင်း VOA သတင်းတော် David Golas သတင်းပေးပို့ထားတာကိုကျွန်တော်ကပဲတင်ပြပါမယ်မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်စီစဉ်ဖျက်သိမ်းရေးသဘောတူညီချက်ကိုမကြာခင်သတင်းပတ်တွေအတွင်းက6နိုင်ငံဆွေးနွေးပွဲမှာရရှိခဲ့ကြပါတယ်။အဲဒီဆွေးနွေးပွဲကိုတရုတ်ပြည်ကနေပြီးတော့ကမတ်ခထလုပ်ပြီးတော့ကျင်းပပေးခဲ့တာပါ။အမေရိကန်ဒုတိယနိုင်ငံသားဝင်ကြီးတစ်ဂျွန်နီဂရိုပွန်တီရဲ့အာရှခီးစဉ်ကအခုလာမဲ့မတ်လပထမပတ်ထဲမှာပါ။ Financial Times သတင်းစာထဲမှာရေးသားထားတာကတော့ဂျွန်နီဂရိုပွန်တီရဲ့ခီးစဉ်ထဲမှာမြောက်ကိုရီးယားနိုင်ငံကိုလည်းဝင်လိမ့်မယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အဲဒီသတင်းဟာလုံးဝမဟုတ်ပါဘူးလို့နိုင်ငံရေးဝန်ကြီးဌာနကရရှိတွေကနေညွှန်ဆိုကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့မှာမြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းရေးကိစ္စသဘောတူညီမှုတွေရရှိခဲ့ပြီးတော့ရပ်ပေါင်း60အတွင်းမြောက်ကိုရီးယားဘက်ကနေအဓိကကျတဲ့နျူကလ িয়ার ဓာတ်ပေါင်းပုံကိုပိတ်ပစ်ရမယ်။ဒီလိုပိတ်ပစ်မယ်ဆိုလို့ရှိရင်မြောက်ကိုရီးယားအတွက်အရေးပေါ်လောင်စာဆီတွေကူညီပေးမယ်လို့သဘောတူညီခဲ့ကြတာပါ။အမေရိကန်သမ္မတဘွတ်အစိုးရအနေနဲ့အာရုံစိုက်နေတာကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার တွေဖျက်သိမ်းမယ်ဆိုရင်အကူအညီတွေပေးမယ်ဆိုတာပါပဲ။ရပ်ပေါင်း60မတိုင်ခင်ချိန်မှာတော့အမေရိကန်အနေနဲ့မြောက်ကိုရီးယားကိုစစ်ဆက်ဆွေးနွေးမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ် Tom Casey ကဆိုပါတယ
် Certainly it would be odd I think that there would be some separate diplomatic engagement outside that process
ဒါကတော့မဖြစ်နိုင်ပါဘူး6နိုင်ငံသဘောတူညီချက်လုပ်ငန်းစဉ်တွေနဲ့မဆိုင်ဘဲနဲ့တန်တမန်နည်းတွေရတရားစစ်ဆက်ဆွေးနွေးတာမျိုးတွေကတော့ဖြစ်ကောင်းဖြစ်နိုင်ပါတယ်ကျွန်တော်တို့အတွက်အရေးကြီးဆုံးကိစ္စကတော့6နိုင်ငံသဘောတူညီချက်တွေအတိုင်းအကောင့်ထဲပေါ်နေသလားဒီလိုဝါဝါကောင်ထဲပေါ်သလားဆိုတာကိုစောင့်ကြည့်နေဖို့ပါပဲလို့အမေရိကန်နိုင်ငံသားဦးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ် Tom Casey ကနေပြောသွားခဲ့တာပါ Tom Casey ကပဲဆက်ပြီးပြောတာက Mr. John Negro Ponte ရဲ့အခုထွက်မဲ့အာရှခီးစဉ်ထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းရေးသဘောတူညီချက်ကိစ္စအပြင်တရုတ်ဂျပန်တောင်ကိုရီးယားနိုင်ငံတွေကိုသွားပြီးတော့အဲ့ဒီနိုင်ငံတွေနဲ့အမေရိကန်နိုင်ငံအကြားအကျိုးတူဖြစ်ထွန်းမှုတွေနဲ့အာရှဒေသတွင်းဆိုင်ရာကိစ္စတွေကိုအောင်ဆက်ပြီးတော့ပြောဆိုဆွေးနွေးသွားဖို့ရှိတယ်လို့ဆိုပါတယ်တော်ရရှိမှာခင်ဗျာအမေရိကန်ဒုတိယနိုင်ငံသားဝန်ကြီးဖြစ်ဂျွန်နီဂရိုပွန်တီရဲ့အခုလာမယ့်အာရှခီးစဉ်တွင်မြန်မာပြည်ဆိုင်ရာကိစ္စကိုလည်းထည့်သွင်းပြောဆိုသွားဖို့ရှိတယ်လို့အမေရိကန်ခြေစိုက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေတချို့ကနေခံမှန်းနေကြပါတယ်ဂျွန်နီဂရိုပွန်တီဟာမြန်မာပြည်ကိုဆိုရှယ်လစ်ကာလအတွင်းကအမေရိကန်တန်တမာတူအနေနဲ့အလဲပတ်လဲရောက်လာခဲ့မှုတဲ့သူဟာမြန်မာပြည်ရေးကိစ္စတွေကိုလည်းစိတ်ဝင်စားရှိပါတယ်2000ခုနှစ်ကုန်ပိုင်းကစပြီးတော့အမေရိကန်ဆိုင်ရာကုလသမဂ္ဂတာမတ်ကြီးဖြစ်တူတောင်းယူခဲ့ပြီးအဲ့ဒီချိန်တုန်းကကုလသမဂ္ဂရဲ့မြန်မာပြည်ဆိုင်ရာထူးကိုယ်စားလှယ်မစ္စတာရာဇာလီအစ်မိုင်းနဲ့မြန်မာဒီမိုကရေစီကိစ္စတွေကိုလည်းဆွေးနွေးခဲ့ဦးတဲ့သူလည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေဒီပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စတွေဒေါအောင်ဆန်းစုကြည်ကိုနှိပ်ရှေးဖမ်းဆီးထားတဲ့ကိစ္စတွေအပေါ်မှာလည်းစိုးရိမ်ကြီးဖြစ်တဲ့အကြောင်းကိုမစ္စတာရာဇာလီကိုထုတ်ဖော်ပြောဆိုခဲ့ဦးတဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။